ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီ AMB ဒုဥက္ကဋ္ဌပါဝင်မြို့နယ်စီရင်သားရဲကော်မတီဥက္ကဋ္ဌနဲ့ဥက္ကဋ္ဌဟောင်းတို့ကိုဖမ်းဆီးရေးယူခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါအကြံဖက်အဖွဲ့အစည်းဖြစ်အစိုးရကတာမကြီးညာထားတဲ့အေအေရခိုင်တဲ့နိုင်ငံဖွဲ့နဲ့ဆက်စပ်တယ်ဆိုပြီးအကြံဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50ကကြီးနဲ တူမိသားစုကပြောပါတယ်အဲအဲ့လိုလို့တော့ပြောသွားတာတော့မရှိပါဘူးခဏမင်းပြန်ပြန်ရှိတယ်ဆိုပြီးတော့ခေါ်သွားတယ်လို့ဒီလိုပဲပြောပါတယ်အဲရှင်းနေလိမ့်မယ်လို့ထင်ပါတယ်ဟုတ်ကဲ့ပါ
အခုလိုတရဝင်နိုင်ငံရေးပါတီကခေါင်းဆောင်တဦးကိုအကြောင်းမကြားပဲဖမ်းဆီးတာဟာပါတီကိုချင်းချောက်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရဦးခိုင်ပြည်စိုးကပြောပါတယ
်ဘလို့ကြောင့်ဖမ်းတယ်ဆိုတာကျွန်တော်တို့သုံးပတ်ပေါင်းကတူတူဖြစ်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကတော့နိုင်ငံရေးအလုပ်ကိုပဲလုပ်တယ်တရဝင်နိုင်ငံရေးအလုပ်ကိုပဲလုပ်တယ်အဲ့ဒီလုပ်တဲ့အပေါ်မှာဒီလိုဖမ်းဆီးတာလုပ်တယ်ဆိုတာဟာတို့ကရခိုင်မျိုးသားပါတီကိုချင်းချောက်တဲ့သဘောလို့ပဲကျွန်တော်မြင်ပါတယ်
ဒါပြင်တန်ကုန်မြို့နယ်စေဘင်သာရဲကော်မတီဥက္ကဋ္ဌဦးဇေယျကျော်နဲ့ဥက္ကဋ္ဌဟောင်းဦးဆန်းငွေတို့ကလည်းမနေ့ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ်
။အခုတလုံးစရာကိုဇေယျကျော်ဟောအမှတန်ကုန်မြို့နယ်မူရဲ့ SC ရဲ့ဇက်ကွက်လူကြီးရဲ့မိတိရာလေးရှိလို့ပါဆိုပြီးတော့ခေါ်တော့တာပေါ့နော်။လာခေါ်တော့တာလာခေါ်တော့ပြီးတော့မနေ့က24နာရီကျော်တဲ့အချိန်ထိသူတို့အတိုင်းကျလဲမခွင့်ဘူးရမှာလဲမယူဘူး။မယူတော့ကျွန်တော်တို့ကတော့တွေ့ရဲအတွေ့မပေးဘူးမအတွေ့မခံဘူးပေါ့။အတွေ့မခံတော့မခံမင်းနဲ့ဦးတောင်ကိုထပ်ဖန်းမယ်ထပ်ဖန်းပြီးတော့မှဒီနေ့မနေ့ကျတော့ဥွေတောင်ကို9နိုင်ခွဲမှထပ်ဖန်းမယ်ထပ်ဖန်းပြီးတော့သူတို့တော့အောက်ကိုတက်မှုနဲ့အနေနဲ့အမှုဖြစ်လိုက်တာ
လက်ရှိဖန်းစီခံထားရတဲ့ရခိုင်မျိုးသားပါတီဒူဩဂထပါဝင်3ယောက်ကိုအကြမ်းဖက်တိုက်ခိုက်ရေးဥပဒေပုံမှန်50ကကြီးနဲ့တောင်ကုန်းမြို့နယ်ဘူးရွှေမော်ကျေးရွာဥက္ကဋ္ဌဦးမောင်ဆန်းကတရူလိုလုပ်ပြီးတော့အမှုဖွင့်ထားတာဖြစ်ပြီးဖန်းစီခံရသူတွေကိုရန်ကုန်ကိုခေါ်တော့တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ်
ဟုတ်ဝဘူးလုံးလုံးစရာကြတော့လေအကျန်းဖက်တိုက်ခိုက်ဥပဒေ50ကားကြီးနဲ့ယမန်ယူရပေါ့နော်အဲယမန်ယူရဆိုတော့လေသူ့ရဲ့အမှုကပုံမှန်ရဆိုရင်အေးစစ်စစ်ယမန်ယူရမှာလေဒါပေမဲ့သူကကြတော့ဟိုဒီမှာစက်ပြီးမစစ်တာလားဘယ်လိုသဘောလဲတော့မသိဘူးပေါ့နော်မနဲ့မူးလေးဂျုံးဖြစ်နေရသူကယမန်ယူပြီးချက်ချင်းခေါ်ပြီးတော့ချက်ချင်းရန်ကုန်အခုတရင်ရတော့ရန်ကုန်ကိုခေါ်သွားတယ်လို့ကျွန်တော်တို့သိရတယ်ပေါ့အိုးရခိုင်ယူပေါ်ကနေဖြတ်သွားဖြတ်နေတယ်လို့တင်းတော့ရတယ
်ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင်တဲ့နိုင်ငံရေးဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာ NDP ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအေအေဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆိုသလိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်ရခိုင်ပြည်ပခတ်တင်းရေးသားတဲ့တင်းသမားတချို့ကလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးချက်တင်ရေးယူကြတယ်လို့ရှိခဲ့ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတင်းပေးပို့ထားပါတယ်